ကရင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ရက်ကနေစလို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ကော့ဂရိတ်မြဝရီအားရှလန်းပိတ်ထားလိုက်ရပါတယ်။ကုံသွယ်ရေးဇုံနဲ့မီးလောင်ပျက်စီးသွားတာကြောင့်ကုံစီစီးစစ်မှုကရက်ဆိုင်လူနေပါဖြစ်နေပါတယ်။မြေနီလန်းဖြစ်တဲ့ထော့ကော့ကိုလန်းမော်ကကုံကားတချို့သွားနေရပြီးတော့ဒေသတွင်းမှာစားတောက်ကုံဈေးနှုန်းတွေမြင့်မားနေပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝရီကော့ဂရိတ်ကျုံတိုးမြို့နယ်တွေမှာပြီးခဲ့တဲ့မတ်လ25ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးမြောက်ရီနယ်ဆက်ကုံသွေးရေးဆောင်နေရာလဲတိုက်ခိုက်ခံခဲ့ရပါတယ်။တိုက်ပွဲတွေကြောင့်ကော့ဂရိတ်အဝင်ထွက်လန်းတွေပိတ်ထားရသလိုနယ်ဆက်ကုံစီစီးဆင်းမှုတွေလည်းရက်ဆိုင်လူနီးပါးဖြစ်နေပါတယ်။လက်ရှိမှာလဲတိုက်ပွဲတွေရှိနေတယ်ဆိုပြီးကုံသွေးတို့ကတော့ပြောပြပါတယ်။
အာသနာတော့ပိတ်နေတာပိတ်တာမလေးတော့ဘူး။ဒါကျုံတို့ကျုံတို့ဟိုတော့ဘာမှတိုက်ပွဲဖြစ်နေတော့လေ။အဲ့ဒီကော့ဂရိတ်အထွတ်အထိုင်ဝါတရားမှာပိတ်ရတာ။ဟိုတနေ့ကလည်းမယန်းကြောင်မှာဒရုန်းနဲ့တက်သွားတယ်လေလို့ဒီနေ့လည်းအဲ့ဒီမုတ်ပလင်နာမှာဒရုန်းနဲ့လေးလုံးနဲ့ပြသွားတယ်
။ပြီးခဲ့တဲ့ရက်ကတော့မဲဆောက်မြောက်တွေချစ်ကြီးရဲ့တံတားတစ်လဲယာယီပိတ်လိုက်ရပြီးနှစ်ဖက်တိုက်ပွဲတွေကြောင်းအာရှလမ်းမှာတွာလာနေတဲ့ကားတွေလည်းပိတ်မိနေတာတွေရှိနေလို့ဆိုပါတယ်
။ပိတ်တာလေအဲ့မှာကျွန်တော်တို့ဆင်းလာနေရတော့မှာပိတ်မိနေတာ။ပိတ်မိနေတာအဲ့မှာပိတ်မိနေတဲ့တိုင်ရှိသေးတယ်မဆင်းရဲလို့အခုတော့သူနောက်ပြန်လှည့်ရလားမရလားမသိဘူ
းအခုဆိုရင်ထိုကော်ကိုလန်းကပဲကုံနေသွားလာလို့ရပြီးအဲ့ဒီလန်းကမြင်းဒီလန်းဖြစ်တာကြောင့်လန်းကျန်းတာတွေကြန့်ကြတာတွေရှိပြီးကုံစီတွေလည်းအလွယ်တကူစီးဆင်းလို့မရဖြစ်နေတာပါအဲ့ဒီလန်းမှာလည်းစစ်ဆေးစောင့်ကြက်တဲ့ဂိတ်ပေါင်း30ကျော်လောက်ရှိပြီးအခုဆိုရင်ကရင်ပြည်နယ်ထဲမှာစားတောက်ကုံတွေကနှစ်ဆဈေးတက်သွားတယ်လို့လည်းဆိုပါတယ
်အရင်ကတောင်းကြည့်ရဟာဆိုအခု2000ပဲအဲ့လိုတက်ပေါ်တာဆက်ပစ္စည်းတွေကိုလေဟုတ်တယ်လေတွားတယ်စစ်စစ်ကတော့တွားတယ်ခုကဈေးနဲ့ကုန်တက်တယ်ဟုတ်တယ်အာတော်တော်လေးတက်တာအကုန်တက်တာဟိုကားတွေကတော့အဲ့ဒီထုတ်ကုန်လမ်းပဲကိုတွားရင်တွားကြတာပေါ့မတွားရင်လည်းကြတော့မတွားဘူးပေါ့
မလ25ရက်နေ့ကစပြီးကျုံတိုးမြို့ကနေမြောက်ရီမြို့ထိဖြတ်တန်းတွားလာတာလုံးဝမလုပ်ကြဘို့ကြားပြူစစ်ကြောင်းကလည်းတတိပေးထားပါတယ်စစ်ကောင်စီကတော့ကော့ဂရိတ်အဝင်ထွက်လမ်းတွေကိုတွားလာတာမလုပ်ဖို့တားမြစ်ထားပါတယ်သတ်တောက်ကုန်လုပ်ငန်းတွေနဲ့တနိုင်တစ်ပိုင်းရှာဖွေနေရတဲ့ကုန်တွေတွေအဖို့ကတော့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။တရားဝင်ကုန်တွေတဲ့လမ်းကြောင်းကတော့ရက်ဆိုင်လူနီးပါးဖြစ်နေပြီးဒေသတွင်းစားသုံးဖို့အတွက်လိုအပ်ချက်တွေအရတရားမဝင်ကုန်တွေမှုအနှဲငယ်လောက်သာရှိနေပါတယ်။အခုသုံးနေတဲ့ထိုကော်ကိုလန်းကလည်းကားငယ်တွေနဲ့အိမ်စီးကားတွေသာတွာလာနိုင်ပြီးကုန်ပစ္စည်းတွေအများအပြားတည်ဆောင်တဲ့ကားကြီးတွေကတော့တွာလာလို့မရပါဘူး။ထိုင်းမြန်မာနယ်စပ်ကုံသွယ်မှုတွေကတော့မြန်မာဘက်ကထိုင်းဘက်ကိုဒေသရင်းသီးနှံတချို့ကိုသာတင်ပို့နေတာဖြစ်ပြီးထိုင်းဘက်ကတော့အခြေခံစားတောက်ကုန်တွေအိမ်ဆောက်ပစ္စည်းတွေအလှကုန်တွေနဲ့တခြားကုန်ပစ္စည်းအတော်များများကိုတင်ပို့နေတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းမှာမတည်ငြိမ်မှုတွေရှိနေပြီးစစ်ကောင်စီကတော့ကော့ဂရိတ်ကြိုင်ရင်းစိတ်ကြီးမြောက်ရီမျိုးတို့ကိုညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်ရှင်။